အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကအမေရိကန်ကနေပြည်ပနိုင်ငံတွေကိုပေးအပ်နေတဲ့အကူအညီကို27ရာခိုင်နှုန်းထိအကြီးအကျယ်လျှော့ချဖြတ်တောက်ဖို့အဆိုပြုလိုက်ပါတယ်။2020ဘဏ္ဍာရေးနှစ်အတွက်ဒေါ်လာ 55.8 ဘီလီယံဥပဒေပြုချက်နဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်တော့သမ္မတထရန့်အစိုးရကဒေါ်လာ 44.1 ဘီလီယံသာအသုံးစရိတ်အဆိုပြုလိုက်တာဖြစ်ပါတယ်။အင်ဂျီရောကအသုံးစရိတ်စီမံခန့်ခွဲမှုဆန်ရယုံရဲ့ယာယီညွှန်ကြားမှု Raspop ကတော့နိုင်ငံရဲ့ချအကူအညီအထောက်အပံ့ကိုဘယ်လိုပေးမလဲဆိုတာကိုအမေရိကန်အနေနဲ့ပြန်လည်စဉ်းစားသုံးသပ်ရမယ်အချင်းလို့ပြောဆိုလိုက်ပါတယ်။
We need to move beyond the reality of spending money for the Bob Dylan statue in Mozambique or the NASA space camp.
Mozambique မှာ Bob Dylan ရဲ့ရုပ်ထုဒါမှမဟုတ်လဲပါကစ္စတန်က NASA အကာသစခန်း Afghanistan ကကျွမ်းကျင်အစ်စ်ခရစ်ကက်အသင်းတို့လိုမျိုးမှာငွေကြေးသုံးဆွဲနေတာတွေကနေပြောင်းလဲဖို့လိုအပ်ပါတယ်လို့ပြောဆိုသွားတာပါ။သမ္မတရဲ့အသုံးစရိတ်အဆိုပြုချက်ကိုတော့လွှတ်တော်အမတ်တွေကအတည်ပြုပေးရမှာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌလွှတ်တော်အမတ်အီလီယော်အန်ဂယ်ကတော့သမ္မတရဲ့အသုံးစရိတ်အဆိုပြုချက်လွှတ်တော်ကိုရောက်လာတဲ့အခါမှာနောက်ဆုံးရောက်သွားမဲ့နေရာအဖြစ်ရည်ညွှန်းပြီးအမိုက်ပုံတစ်ခုကိုဓာတ်ပုံရိုက်ပြီး Twitter လူမှုကွန်ရက်မှာတင်ထားပါတယ်ရှင်။